ပဋိပက္ခဖြစ်နေတဲ့ရခိုင်ဒေသအတွက်ဗြိတိန်နိုင်ငံကအကူအညီပေးသွားဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလှုပ်ဆောင်ချက်တွေကိုဗြိတိန်အနေနဲ့ထောက်ခံအားပေးသွားမယ်လို့မြန်မာနိုင်ငံကို၃ရက်ကြာအလဲပတ်ရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးမစ္စတာဘော်ရစ်ဂျွန်ဆင်ကအကြံပေးကော်မရှင်အဖွဲ့ဝင်တွေနဲ့တွေ့ဆုံစဉ်မှာပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝေးအောင်ကတင်ပြပေးပါမယ်ရှင်
ဇန်နဝါရီလ20ရက်နေ့မှာမြန်မာပြည်ခီးစဉ်ကိုစတင်ခဲ့တဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆင်ဟာဇန်နဝါရီလ22ရက်ဒီကနေ့မှာတော့သူ့ခီးစဉ်ကိုအဆုံးသတ်လိုက်ပြီဖြစ်ပါတယ်။ဒီခီးစဉ်အဆုံးမသတ်ခင်မှာရခိုင်အကြံပေးကော်မရှင်အဖွဲ့နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကိုအထူးသဖြင့်ရခိုင်ဒေသအတွက်အကူအညီတွေပေးသွားဖို့ရှိတယ်လို့ပြောဆိုခဲ့ကြောင်းရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်က VOA ကိုပြောပါတယ်။
ဗြိတိန်နိုင်ငံရဲ့ဝန်ကြီးဘော်ရစ်ဂျွန်ဆန်ကနေပြီးတော့ကျွန်တော်တို့နဲ့တွေ့တဲ့အခါမှာရခိုင်ဒေသအခြေအနေကိုသူတို့စိုးရိမ်နေစိတ်ဝင်စားတယ်တိုးတက်လာအောင်သူတို့ကူညီခြင်းနဲ့အတိအကျဘယ်လိုလုပ်ပေးမယ်ဖားအစီအစဉ်တွေရှိတယ်ဆိုတာတော့မပြောပါဘူးမြန်မာနိုင်ငံရဲ့မိတ်ဆွေအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကိုလည်းကူညီတဲ့နေရာမှာရခိုင်ပြည်ကိုလည်းပဲကူညီခြင်းပါတယ်ဆိုတဲ့ဟာကိုတော့သူတို့ပြောတယ
်ဗြိတိန်နိုင်ငံရဲ့ဝန်ကြီးဟာမြန်မာနိုင်ငံကိုရောက်တဲ့နေမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သူမနေအိမ်မှာနှစ်နာရီကြာတွေ့ဆုံဆွေးနွေးခဲ့ပြီးမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲရေးကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာဗြိတိန်နိုင်ငံကအကူအညီပေးသွားမဲ့အကြောင်းနဲ့ရခိုင်အရေးနဲ့အဲ့ဒီဒေသကစစ်ဆင်ရေးဆောင်ရွက်မှုတွေကိုစိုးရိမ်ပူပန်ကြောင်းပြောဆိုခဲ့တယ်လို့ရန်ကုန်ဗြိတိသျှတန်ယုံကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့ဗြိတိန်အနေနဲ့ရခိုင်ပြည်နယ်အရေးမြန်မာအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုတွေကိုအပြုသဘောဆောင်အားပေးသွားမယ်လို့ရခိုင်အင်ဂျမေးကော်မရှင်နဲ့တွေ့ဆုံစဉ်ဗြိတိန်နိုင်ငံသားဦးဝင်ကြီးကသူတို့ကိုရှင်းပြခဲ့ကြောင်းဦးအေးလွင်ကပြောပါတယ
်။သူကဒီအစိုးရရဲ့လှုပ်ဆောင်ချက်တွေကိုဒီဥစားဒီမိုကရေစီအပြောင်းလဲကာလဖြစ်နေတဲ့အတွက်ကြောင့်အပြုသဘောဆောင်ပြီးတော့သူအားပေးမယ်ဆိုတဲ့ကိစ္စဒီမှာတော့ကျွန်တော်တို့ကဟိုပြောင်းလဲချက်တွေကလူသားတွေပုံမထားသင့်ဘူးဆိုတဲ့ဟာပေါ့လေဟိုလှုပ်တဲ့လှုပ်ထိုက်တာတွေကတော့လို့ပုံကြံသေးတယ်အဲ့ဒါကြောင့်မလို့ဒီစကုမကုကာလာကိုနားလဲပေးဖို့လိုအပ်တယ်သူတို့ကတော့အပြည့်အဝထောက်ခံတယ်အဲ့ဒါလေးပြောပါတယ
်ရခိုင်မောင်းနှိုးဒေသကိုအကျန်းဖက်သမားတွေတိုက်ခိုက်ခဲ့ပြီးနောက်နေမြေရှင်းလင်းစစ်ဆင်မှုတွေမှာလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့နိုင်ငံတကာရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ဒီလိုကိစ္စရပ်တွေမှာဗြိတိန်အနေနဲ့စိုးရိမ်ကြောင်းကိုလည်းနိုင်ငံရေးဝန်ကြီးဘော်ရစ်ဂျွန်ဆင်ကပြောသွားတယ်လို့ဦးအေးလွင်ကဆိုပါတယ
်ဟိုရခိုင်ပြည်နယ်ကနေပြီးတော့ကဒီဘင်္ဂလားဒေ့ရှ်ကိုတောင်းနဲ့ချီပြီးတော့လူတွေထွက်ပြေးလာခြင်းဒီသူတို့ကိုဒီလိုထွက်ပြေးလာတော့အကြောင်းတရားကရှိကိုရှိရလိမ့်မယ်ပေါ့နော်အဲ့ဒီတရားအကြောင်းတရားတော့စိုးရိမ်စရာပဲဖြစ်ရလိမ့်မယ်စသဖြင့်အဲ့ဒီကိစ္စရည်ပြောပါတယ်အဲ့ဒီပုံမှာကျွန်တော်တို့ပြောတာကတော့လေဒီဥစားကစုံစမ်းစစ်ဆေးတဲ့ကော်မရှင်ကိုတည်တံဖွဲ့ထားတယ်ကျွန်တော်တို့ကအကြံပေးရတဲ့အဖွဲ့ပဲဖြစ်တယ်နောက်ပြီးဖြစ်ရတဲ့ခုကိုကျွန်တော်ဟုတ်ဤမဟုတ်ဤဆိုတာပြောဖို့အတွက်ကစမ်းစစ်ဖို့အတွက်လုံထုံလုံပြီးတယ်ရောကရိယာတစားပလာရောအကုန်တရရလူအပ်တယ်။ဒါကိုမှန်ဤမမှန်ဤဆိုတာကိုဆက်ဆက်ဖို့အတွက်ကျွန်တော်တို့မှမရှိပါဘူးဆိုတာလေးကိုကျွန်တော်ပြန်ပြောပြတယ်။အဲ့တော့တချို့သတင်းတွေလွဲမှားနေတဲ့သတင်းတွေကိုတော့ဒီအပီဆိုင်ယာမီဒီယာတွေကပဲပြန်ပြောတာလေးရှိတယ်ပေါ့နော်
။ဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆင်ဟာသူ့ရဲ့၃ရက်ကြာမြန်မာပြည်ခီးစဉ်အတွင်းပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေနိုင်ငံတော်အလုံးညွန်ရေးအကြံပေးဦးတောင်ထွန်းတို့နဲ့လည်းတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုဆိုင်ရာအစည်းအဝေးခန်းစာတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်ပြီးကြောင်းနိုင်ငံတကာစံနှုန်းတွေနဲ့အညီလူညွန့်ရေးကိစ္စတွေကိုဆောင်ရွက်ဖို့တိုက်တွန်းသွားပါတယ်ခင်ဗျာ။